လူမှုဝန်ထမ်းကင်းစင်းနဲ့တန်လင်းနေရာခြားခြားဝင်ကြီးလက်ဖြင့်ကုလသမဂ္ဂအသိဉာဏ်မှုချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့တက်တွန်းချက်တွေကိုကောင်တာဖော်ရေးကော်မတီကိုဦးဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဧပြီလ17ရက်နေ့မှာရောက်မှာဖြစ်ပြီးကောက်ဆက်စစားကဒုက္ခသည်စခန်းတွေကိုဧပြီလ12ရက်နေ့မှာတော်ရောက်ကြည့်ရှုမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရုံးတရင်အင်းနဲ့တူကိုကိုကပြီးဂျက်ကာထရိပင်းတရင်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကအဆင့်အရာရှိတွေတက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုပထမဆုံးတော်ရောက်မှာဖြစ်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကနောက်တတ်တော့ပြန်ပြဖို့မဲ့လူတထောင်လောက်ဆင်းကိုလည်းမကြခင်မှာပဲမြန်မာအာဏာပိုင်တွေစီကိုပေးဖို့မှာဖြစ်ကြောင်းတရင်နဲ့မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကထပ်ပြေးချတဲ့တိုင်းနဲ့ရှိတဲ့ဒုက္ခတွေနှစ်နှစ်အတွင်းနေရပြင်းရတဲ့အစည်းအဝေးသဘောတူညီချက်ကို January လထဲမှာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးဆိုးခဲ့ပေမယ့်အတိအကျမဆောင်နိုင်လေးပါဘူး။ပြီးခဲ့တဲ့ February လထဲမှာမြန်မာနိုင်ငံပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စေဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်ကိုရောက်ဆင်မြန်မာပြည်ပြန်ဖို့ဖို့အတွက်ဒုက္ခတွေအင်အားစု1683စုလူရေ1032ဦးကိုဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကပေးအပ်ပါတယ်။လောလောဆယ်ဒီ1000ကျော်အနက်က800ကျော်ပဲမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဖြစ်ဒီပြုပြီးဖြစ်တာကြောင့်သူတို့ကိုပြန်လဲခံဖို့အသင့်ရှိကြောင်းအလုံတမလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပေါ်တဘူးနေမှာပဲပြောကြားခဲ့ပါတယ်။